Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် February 14ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Line Meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျမကတော့ဆုမြတ်မှာပါရှင်ယူကရိန်းအရှေ့ပိုင်းမှာအပြစ်ခတ်ရစဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နာယီပိုင်းမဲ့လိုတဲ့အချိန်ထိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်မြန်မာနိုင်ငံကအပါအဝင်ပုပ်ရဟန်းမင်းကြီး Francis ရွေးချယ်ထားတဲ့ Cardinal Yohannes အမတ်အသစ်အပါ20ကိုဒီကနေ့တရားဝင်ခန့်အပ်လိုက်ပါပြီဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီမတ်သဆူရေဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့ပြည်ရင်းကစာနယ်ဇင်းသမားတွေတွေ့ဆုံပွဲမှာတော့ဘာတွေထူးခြားပါသလဲ
နောက်ကြပြီးမှထုတ်ပြန်တာမျိုးတွေဖြစ်တော့ကျွန်တော်မီဒီယာတွေဘက်ကပြန်ပြီးတော့အဲ့ဒီတဲ့တွေသုံးတော့မယ်ဆိုတဲ့အခါမှာလဲအရှင်အဖြစ်ဟိုကြီးစာဖက်သူတွေစီးသူတွေတကယ်သိကျင်တဲ့အချိန်မျိုးမှာဟုတ်ပြီတော့လေသတင်းတန်ဖိုးကကြပါ
ဒါကတော့ပြည်တွင်းကသတင်းအက်ဒီတာတဦးက VOA ကိုပြောသွားတာပါရှင်ဒါအပြင်ဒီကြောင်းသားတပိတ်တွေရဲ့နောက်ဆုံးအခြေအနေနဲ့နောက်ပညာရေးအမျိုးသားပညာရေးဥပဒေကိစ္စဆွေးနွေးနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ White Cap ပြန်အပ်ရမယ့်အကျိုးဆက်ကိုကုလသမဂ္ဂနဲ့ American ကစောင့်ကြည့်နေတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကို Matt Sumo နဲ့ Matt Tengi Thai တို့ကတင်ပြမှာပါရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအပြစ်ခတ်ရစဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နာယီပိုင်းမဲ့လိုတော့တဲ့အချိန်ထိယူကရိန်းအစိုးရတပ်တွေနဲ့ရုရှားထောက်ခံတဲ့ခွဲထွက်ရေးသဘုံတွေကြားမှာတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတဲ့စနေနေ့ကသကောင်ချင်းကစတင်မဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုကိုရုရှားယူကရိန်းပြင်သစ်နဲ့ဂျာမနီကောင်းဆောင်တွေဘယ်လာရုစ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးတော့ရရှိထားတာပါယူကရိန်းနိုင်ငံရှေ့ပိုင်းမှာအပြစ်ခတ်ရစဲရေးတည်တန်းစေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့တနင်္ဂနွေနေ့မှာအရေးပေါ်စည်းဝေးပွဲကျင်းပဖို့ရှိနေပါတဲ့သက်ဆိုင်သူအားလုံးသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်ကြဖို့ရုရှားရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားမှမဲခွဲမှဖြစ်တယ်လို့ကုလသမဂ္ဂတန်တဝန်မန်နီကပြောပါတယ်။တောက်ကြနေတော့ကလည်းယူကရိန်းအရှေ့ပိုင်းမှာမဟာဗျူဟာကျတဲ့ဒေဗယ်ဆာဗာမြို့မှာတိုက်ပွဲတွေပြင်းထန်ပါတယ်။ယူကရိန်းစစ်သားနဲ့အရသားတွေအပါအဝင်26ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ရုရှားလိုလာတဲ့တိုက်ခိုက်ရေးသမားတွေကိုရုရှားကစစ်လက်နဲ့အမြောက်များပေးပို့နေတယ်လို့အမေရိကန်ကတောက်ကြနေမှာထပ်မံဆွဆွဲခဲ့ပါတယ်။ရုရှားကတော့စစ်သားရောလက်နက်တွေကိုပါယူကရိန်းနိုင်ငံနဲ့ပေးပို့ခြင်းမရှိဘူးလို့ညှင်းဆန်နေပါတယ်။ဆယ်လကြာနေပြီဖြစ်တဲ့ယူကရိန်းပဋိပက္ခကြောင့်တေဆုံးသူ 9,400 ထက်မနည်းရှိနေပြီးတော့ထောင်ပေါင်းများစွာထိခိုက်ဒဏ်ရာရအိုးမဲ့အိမ်မဲ့ဖြစ်နေကြပါတယ်ရှင်
။အီရန်နျူကလ িয়ার ရေးသဘောတူညီချက်တစ်ခုရဖို့အမေရိကန်နဲ့အီရန်တို့ကြိုးပမ်းနေချိန်မှာပဲအီရန်ဘာသာရေးခေါင်းဆောင်နဲ့အမေရိကန်သမ္မတတို့အပြန်အလှန်စာရေးခဲ့ကြတယ်လို့ Wall Street Journal ကဖော်ပြလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကိုအယာတိုလာအလီခါမီနီကစာပြန်ခဲ့တာဖြစ်တယ်လို့တောက်ကြနေမှာဖော်ပြခဲ့တဲ့သတင်းတပုတ်မှာရေးသားခဲ့တာပါ။အောက်တိုဘာလတုန်းကအမေရိကန်သမ္မတအိုဘားမားရေးသားခဲ့တဲ့စာကိုစာပြန်တဲ့အနေနဲ့အီရန်ဘာသာရေးခေါင်းဆောင်မစ္စတာခါမီနီကဒီသတင်းပတ်တည်းအတွင်းမှာပဲစာပြန်ရေးသားခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုရခဲ့ရင်အစ္စလာမ်ရဲ့အစွန်ရောက် ISIS တွေကိုအမေရိကန်နဲ့အီရန်တို့ပူးပေါင်းတိုက်ခိုက်နိုင်ခြင်းပိုပြီးတော့ရှိလာမယ်လို့မစ္စတာခါမီနီကစာပြန်ခဲ့တဲ့အကြောင်းသတင်းကဆိုပါတယ်။အီရန်ဘာသာရေးခေါင်းဆောင်ကအမေရိကန်သမ္မတထံကိုယဉ်ကျေးမှုအရမယုံမလွန်စာပြန်ရေးခဲ့တာပါလို့အမည်မဖော်တဲ့အီရန်တန်တမန်တဦးက Wall Street Channel ကိုပြောပါတယ်။အီရန်ဘာသာရေးခေါင်းဆောင် Mr. Khamenei ကအရင်တုန်းကသမ္မတအိုဘားမားထံကိုစာရေးသားခဲ့တဲ့သတင်းတွေလည်းထွက်ပေါ်ခဲ့တယ်လို့ Wall Street ကရေးပါတယ်။အစောပိုင်းရေးသားခဲ့တဲ့စာထဲမှာတော့လွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအီရန်အပေါ်စော်ကားမော်ကကျူးလွန်ခဲ့တယ်လို့သူယူဆထားတဲ့ကိစ္စတွေကို Mr. Khamenei ကရေးသားပြောဆိုခဲ့တယ်လို့လည်းစာဆောင်ကရေးပါတယ်။2009ခုနှစ်တုန်းကအီရန်ဘာသာရေးခေါင်းဆောင်ကအမေရိကန်သမ္မတထံကိုစာရေးသားခဲ့တယ်လို့အမည်မဖော်တဲ့အင်ဂျီရောအရာရှိတဦးကလည်းအတည်ပြုပါတယ်ရှင်။
ဘာရိန်းနိုင်ငံမှာတော့ကြေကြေပြန့်ပြန့်ပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့တောင်းဆိုတဲ့လူမှုအုံကြွားမှုကြီးဖြစ်ခဲ့တာ၄နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ဆန္ဒပြပွဲတွေဒီကနေ့ရှိခဲ့ပါတယ်။အာရဗ်နိုင်ငံတော်တော်များများမှဒီပြုပြင်ပြောင်းလဲရေးလုပ်ဖို့လူမှုအုံကြွားတောင်းဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်း2011ခုနှစ်ထဲကစလို့ဘာရိန်းမှာရှီယာတိုက်ခံတွေဦးဆောင်တဲ့ဆန္ဒပြပွဲတွေရှိနေကြတာပါနိုင်ငံကိုအုပ်ချုပ်နေတဲ့ဆွန်နီတွေရဲ့ခွဲခြားဆက်ဆံမှုကိုအဆုံးသတ်ပေးဖို့နဲ့ဒီမိုကရေစီနီးလမ်းကျပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ဘာရိန်းနိုင်ငံဟာအမေရိကန်အတွက်အရေးပါတဲ့မဟာမိတ်နိုင်ငံတစ်ခုလည်းဖြစ်တဲ့အပြင်အမေရိကန်အမှန်ကရေတပ်မဟာအခြေစိုက်တဲ့နေရာလည်းဖြစ်ပါတယ်IS စစ်သွေးကြွတွေကိုအမေရိကန်ဥဆောင်တဲ့တိုက်ခိုက်မှုတွေမှာလဲဘာရိန်းနိုင်ငံပါဝင်နေပါတယ်ရှင်
Jampe Pwe Bogo Haran Noga, Nigeria Nanga, Shim Yau Banga, Mimete Pinida, Gombi Mugo, Diganis, and Nima, Wing Up Dai Kabare, Tabila Tare Dita Ganigaro, a Pian Tamp, Yakan Nijare, Lupio, we met this on Tanya Yamu Rigaro, a Kuchain Timetia, Tibau, Manita Tani Rungale, Nigeria Nanganga, Bogo Haran, a Sunya Puega, Chan Nangandega, Juadiago, but Mazon James Pin, Wing Up Dai Kabare, Tazu Yan Sunya Puya, the Bong Tamu, ha, Nangan Lina and T. Pianchet, like it, I yet to say the ပိုင်းလေဖြစ်ပါတယ်ချက်နိုင်ငံကနိုဂူပူယာရွာကိုတောက်ကြနေမနေ့ပိုင်းဝင်ရောက်တိုက်ခိုက်တာကြောင့်ရွာအကြီးကအပါဝင်အနည်းဆုံးလူဆနဲ့ဦးတို့သေဆုံးခဲ့တယ်လို့ချက်ဒါဝင်ရှိသူတို့ကပြောပါတယ်မနေ့တောက်ကြနေအစောပိုင်းမှာစစ်သွေးကြတွေကချက်ရေကန်ကိုမော်တော်ဘုတ်လေးစင်းနဲ့ဖြတ်ကူးလာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်အစိုးရတပ်တွေကပြန်မတိုက်ထုတ်နိုင်ခင်မှာစစ်သွေးကြတွေကရွာတွေကနေရ တွေစီးနင်းတဲ့မော်တော်ဘုတ်တွေကိုတော့ဖျက်ဆီးနိုင်ခဲ့ပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံကအပါအဝင်ပုပ်ယဟန်မင်းကြီး Francis ရွေးချယ်ထားတဲ့ Cardinal Yohannes အမတ်သစ်အပါ20ကိုဒီကနေ့တရားဝင်ခန့်အပ်လိုက်ပါပြီ။
Ego Dominicus Sancte Romanae Ecclesiae Cardinalis Mamberti Promitto et juro
Vatican ကစိန့်ပီတာစပစီလီကဖျားကြောင်းနဲ့မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာမြန်မာနိုင်ငံအတွက် Cardinal Yohannes အမတ် Charles Mambo အပါအဝင်နိုင်ငံပေါင်း18နိုင်ငံအတွက် Cardinal ဖုံးတော်ကြီးတွေကိုပုပ် Yohannes ကြီး Francis ကိုယ်တိုင်ကတင်မြှောက်ခန့်အပ်ခဲ့ပါတယ်ကမ္ဘာတိုက်ကြီးအလုံးတွေကဒီနိုင်ငံပေါင်း18နိုင်ငံကနေပြီးတော့ကာဒီနယ်ယိုဟန်မင်းအမတ်တွေကိုရွေးချယ်ခဲ့စဉ်တုန်းကလည်းဗာတီကန်ရဲ့ကမ္ဘာနေရာစုမှာရှိတဲ့ရိုမန်ကက်သလစ်အသင်းတော်တွေကြားမှာခွဲခြားလို့မရတဲ့ဆက်နွယ်မှုတွေရှိနေတယ်ဆိုတာပြသတာဖြစ်တယ်လို့ပိုယဟန်မင်းကြီးကပြောကြားခဲ့ပါတယ်။ပိုယဟန်မင်းကြီးပြင်းရင်ကာဒီနယ်ယိုဟန်မင်းအမတ်တွေဟာအသင်းတော်မှာဩဇာရှိဆုံးဖြစ်ပါတယ်။အခုအသစ်ခန့်အပ်ခံရတဲ့ကာဒီနယ်အပါ20ထဲမှာလည်းဖုံးတော်ကြီး Charles Mambo အပါအဝင် 15 ပါးဟာအသက်80အောက်တွေဖြစ်တာမို့ပိုယဟန်မင်းကြီးအစ်ကိုမဲပေးရွေးချယ်ပိုင်ခွင့်ရကြမှာပါ Vatican အုပ်ချုပ်ရေးအဖွဲ့ Roman Curia မှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက် Cardinal Yohannes အမတ်တွေအားလုံး February 12ရက်နဲ့13ရက်နေ့တွေမှာဆွေးနွေးခဲ့ကြပြီးတော့အသင်းတော်မှာလုံးဝပွင့်လင်းမြင်သာမှုရှိရမယ်လို့ပိုယဟန်မင်းကြီး Francis ကပြောကြားခဲ့ပါတယ်ပိုယဟန်မင်းကြီး Francis အနေနဲ့2013ခုနှစ်မတ်လမှာRoman Catholic အသင်းတော်ကိုစတင်ဦးဆောင်ခဲ့ပြီးကတည်းက Vatican အုပ်ချုပ်ရေးအဖွဲ့တွင်မှရှိနေတဲ့အဂတိလိုက်စားမှုအပြင်တခြားပြဿနာတွေကိုကင်တွယ်ဖြေရှင်းနေတာကိုတွေ့ရပါတယ်ရှင်
။ Liberia ကမ်းလွန်ပင်လယ်ပြင်ကနေကယ်ဆယ်လာခဲ့ရတဲ့ရွှေပြောင်းချီချနေထိုင်သူတွေတဲကပထမဆုံးအတုပ်ဒီမနေ့အစောပိုင်းမှာပဲအီတလီနိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။မနေ့တောက်ကြနေ့ကလူတွေမတန်တဆတင်ဆောင်လာတဲ့လှေတွေပေါ်ကနေလူပေါင်း900လောက်ကိုအီတလီကမ်းခြေဆောင်တပ်ကလူစည်းတင်မောနှစ်စီးနဲ့ကယ်ဆင်ကယ်တင်ခဲ့ရတာလို့အာဏာပိုင်တို့ကပြောပါတယ်။နောက်ကျန်ရှိနေသေးတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကတော့ဒီကနေ့နောက်ပိုင်းမှာဆက်ရောက်လာမယ်လို့လည်းခန့်မှန်းရပါတယ်။မြောက်အာဖရိကဒေသကလူပေါင်း300လို့လေထိုးထားတဲ့ရာဘာလှေတွေနဲ့မြေထဲပင်လယ်ကိုကျိုးစားဖြတ်ကျော်စဉ်တည်ဆုံးခဲ့ရမှုအပြီးနောက်တနေ့ပါပဲရွှေပြောင်းအခြေချသူ900လောက်ကိုထပ်မံပြီးတော့ကယ်ဆယ်ခဲ့ရတာဖြစ်ပါတယ်ရှင်
။ဟောင်ကောင်မှာတော့ဒီ2012ခုနှစ်တုန်းကတိုက်မိခဲ့လို့ကတို့သင်းမော့ရဲ့ကပတင်ကိုလူသေးစင်မှုနဲ့အပြစ်ရှိကြောင်းတရားရုံးတစ်ခုကဆုံးဖြတ်ခဲ့ပါတယ်။လမ်မာကျွန်းသားမှာဒီအချိန်ပြင်းပြင်းနဲ့မောင်းလာတဲ့ Sea Smooth ကတို့သင်းမော့နဲ့အပျော်စီးသင်းမော့ငယ်တစ်စီးတိုက်မိခဲ့တဲ့မတော်တဆမှုမှာပင်လယ်ထဲမှာအများအသက်အန္တရာယ်ဖြစ်အောင်လုပ်မှုနဲ့အသက်56နှစ်အရွယ်ကပတင်လိုင်ဆိုင်မင်းကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာပါ။2012ခုနှစ်အောက်တိုဘာလ1ရက်နေ့ကတရုတ်အမျိုးသားနှင့်မီရှူမီပန်ဖောက်တာကိုတွားကြည့်မဲ့အပျော်စီးသင်းမောပေါ်မှာဒါးဘေးကုမ္ပဏီဝန်ထမ်း120လောက်ပါလာခဲ့တာပါ။သင်းမောနှစ်ဆင်းတိုက်မှုမှာသေဆုံးသူအများစုကအပျော်စီးသင်းမောပေါ်ကဖြစ်ကြပါတယ်။ကပတင်နှစ်ယောက်လုံးကသင်းမောတိုက်မှုနဲ့ပတ်သက်လို့တစ်ဖက်ကိုတစ်ဖက်အပြစ်တင်ခဲ့ကြပါတယ်။အပျော်စီးသင်းမော့ကပတင်ချောင်းချီဝိုင်းမှာသင်းမော့တိုက်မှုနဲ့ပတ်သက်လို့အပြစ်မရှိဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပေမဲ့ပင်လယ်ထဲမှာဒီအများပြည်သူအသက်အန္တရာယ်ဖြစ်စဉ်မှုမှာတော့အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်ရှင်
မတီးမငိမ့်ဖြစ်နေတဲ့ပါကစ္စတန်အနောက်တောင်ပိုင်းမှာမနေ့တောက်ကြံညနေခင်းတုန်းကပိုလီယိုကာကွယ်ဆေးတိုက်ကြွေးရေးအဖွဲ့တစ်ဖွဲ့ပျောက်ဆုံးသွားတာကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေနေတယ်လို့အာဏာပိုင်တို့ကပြောပါတယ် ကာကွယ်ဆေးတိုက်တဲ့အဖွဲ့မှာကာကွယ်ဆေးတိုက်ကြွေးသူ2ဦး၊လုံခြုံရေး2ဦးနဲ့ရင်မောင်း2ဦးတို့ပါပါတယ်။ဘာလူချစ်စတန်ခရိုင်ဇူးအရက်မှာသူတို့ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။အဖွဲ့တစ်ခုလုံးကိုစစ်သေးကြတွေပြန်ပြီးဆွဲသွားခဲ့တဲ့အပေါ်မှာတော့ဒေတာရင်းကျမ်းမာရေးလုပ်သားတွေနဲ့ဆွေမျိုးတွေကစိုးရိမ်နေကြပါတယ်။တချိန်တည်းမှာပဲပါကစ္စတန်အနောက်မြောက်ပိုင်းဒေသမှာပိုလီယိုကာကွယ်ဆေးတိုက်ကြွေးသူအဖွဲ့တစ်ခုကိုတနတ်သမားတွေ6မြောင်းပစ်ခတ်ခဲ့တာကြောင့်ရင်မောင်းတဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။အာဖဂန်နစ္စန်ကအနေမြေတည်ငြိမ်မှုမရှိတဲ့ပါကစ္စတန်မျိုးနွယ်စုဒေသမှာအခုတိုက်ခိုက်မှုဖြစ်ခဲ့တာလို့လည်းအာဏာပိုင်တို့ကပြောပါရတယ်။တနတ်သမားတွေကကာကွယ်ဆေးတိုက်ကြွေးရေးအဖွဲ့စီးနင်းလာတဲ့ကားကိုပစ်ခတ်တိုက်ခိုက်မှုအတွင်းမှာတော့နောက်အဖွဲ့ဝင်တယောက်ကတော့ထိခိုက်မှုမရှိခဲ့ပါဘူး။တိုက်ခိုက်မှုတွေဟာဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။ပါကစ္စတန်နိုင်ငံမှာတနင်္လာနေ့ကစပြီး3ရက်ကြာပိုလီယိုကာကွယ်ဆေးတိုက်ကြွေးမဲ့အစီအစဉ်မစခင်မှာအခုလိုတိုက်ခိုက်မှုနှစ်ခုဖြစ်ခဲ့တာပါရှင်။
အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာမွတ်စလင်ကျောင်းသူကျောင်းသား3ယောက်ပြစ်ဒဏ်ခံခဲ့ရတဲ့အမှုကိုပြည်ထောင်စုအစိုးရကကင်တွယ်စစ်ဆေးနေပါပြီ။ Chapel Hill မြို့မှာခုလိုပြစ်ဒဏ်ခံခဲ့ရတဲ့နယ်ပတ်သက်လို့သမ္မတဘက်ရက်အိုဘားမားကအပြစ်တင်ခဲ့ပြီးတော့တောက်ကြနေတော့ကကြီးညာချက်ထုတ်ပြန်ခဲ့တာမှာအမေရိကန်ပြည်ထောင်စုရဲ့မှာကိုဘသူဘဝဖြစ်လို့ပဲဖြစ်ဖြစ်ရုပ်ရည်အသွင်အပြင်နဲ့ကိုးကွယ်တဲ့ဘာသာကြောင့်ပဲဖြစ်ဖြစ်ပြစ်မှတ်ထားခံရတာမျိုးလုံးဝမရှိသင့်ဘူးလို့ပြောကြားထားပါတယ်။ဒီပြစ်ခတ်မှုဟာအမုန်းပွားမှုကိုအခြေခံတဲ့တပ်ဖြတ်မှုအဖြစ်သတ်မှတ်စုံစမ်းပေးဖို့အတွက်မိသားစုဝင်တွေကအာဏာပိုင်တွေကိုတိုက်တွန်းနေကြပါလိမ့်ရှင်။စနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့မတ်တင်ကီထိုက်တူကပြပြသွားတာပါရှင်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ဒီကနေ့ပညာရေးဝန်ကြီးဌာနဘက်ကတင်တဲ့မူကြမ်းနဲ့ကျောင်းသားတွေဘက်ကတင်တဲ့ပညာရေးဆိုင်ရာမူကြမ်းနှစ်ခုဆက်လက်ဆွေးနွေးနေစေဖြစ်ပါတယ်။ဒီဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတွေနဲ့အခုလိုဒီလေးပွင့်ဆိုင်ဆွေးနွေးနေတဲ့ကာလမှာပဲဘကုံးမြို့ကိုရောက်နေတဲ့ဒဝဲမွန်မြေလက်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပါတယ်။ရန်ကုန်မြို့အဝင်ဂိတ်တွေမှာလည်းလုံခြုံရေးတွေတိုးချဲ့ချထားတာပါ။ VOA သတင်းတောက်မတ်အေးမာကအပြည့်စုံကိုပြောပြမှာပါရှင
်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းတွေကဘကုံးမြို့ကိုရောက်ရှိနေတဲ့တနင်္လာရီမွန်မြေလက်ကျောင်းသားတွေရဲ့စစ်ကြောင်းဟာဘကိုးမျိုးကဖုံးရင်းကြောင်းတစ်ခုမှာတဲခုနေစဉ်ဖိအားပေးခံရကြောင်းတဝဲတပိတ်ကောင်းဆောင်ကိုစင်မောင်ဖြိုးကဆိုပါတယ
်မြို့နယ်အုပ်ချုပ်ရေးမှူးနယ်ဘော်တို့နဲ့လာတွေ့ပြီးတော့ကျွန်တော်တို့ကိုအဲ့ဒီမှာပေါ့ရန်ကုန်ကိုဆက်မဝင်နဲ့လို့ကျွန်တော်တို့ကိုပြောရတယ်မှာဘကိုးကနောက်ပြီးတော့ကျွန်တော်တို့ဖုံးရင်းကြောင်းပြင်မှာအဲ့မှာဆွမ်းအရှင်နေနဲ့ရဲရင်နဲ့လူချွေးဖတ်ဖတ်ချတာရယ
်အစိုးရအနေနဲ့ရန်ကုန်ကိုကျောင်းသားတွေမဝင်ရောက်နိုင်ရေးအတွက်ရန်ကုန်နဲ့ဘကိုးတိုင်းကြားမှာအတားအဆီးတွေချထားကြောင်းတရားဝတီခရိုင်ကမြို့ကန်တူကလည်းပြောပါတယ
်။တရားဝတီကအချမ်းတချမ်းချတယ်။နီးနီးဆောင်ကဘကိုးတိုင်းနေဆက်တစ်ခုမှချတယ်။ရန်ကုန်တိုင်းနေဆက်အကြီးမျိုးနဲ့အုတ်ကံမှချတယ်။ကျွန်တော်ချောင်းမွေးချတာကိုရန်ကုန်တိုင်းနဲ့ဘကိုးတိုင်းတရားဝတီနဲ့တက်ကြီးကအဲ့ဒီနေရာမှာနှစ်ခုဟိုဘက်ဒီဘက်မျှချတယ်။ဆိုပက်မှာကားဆယ်ကြီးရက်ထားတယ်။နားမပေါ်မှာလူအင်အား200ကျော်တုံးလာရှိတယ်။တရားဝတီဘက်မှာကားဆယ်နှစ်စီးရှိတယ်။လူအင်အား160ပထမရက်ကရှိတယ်ပေါ့ဖက်တူလာတယ်လို့ပြောတယ်ကျွန်တော်အဲ့ဒါတော့အစင်းပြချမသိဘူး။ရေပေါက်စာကားနှစ်စီးရှိတယ်ဒီမိသားစားလို့အသေးလေးလေးစီရှိတယ်ချန်နယ်ကားလေးနဲ့အားလုံး7စီရှိ
မန္တလေးကနေခရီးရှည်ခြိတက်လာတဲ့ဘဂတများအဖွဲ့ချုပ်ဦးဆောင်တဲ့ပင်မတပိတ်စစ်ကြောင်းကတော့ပေါင်းတဲ့မျိုးကနေနတ်တလင်းမျိုးကိုရောက်ရှိနေပြီး ARV စစ်ကြောင်းကတော့ကြိုက်လက်မျိုးကနေဖြာပုံမျိုးကိုရောက်ရှိနေပြီဖြစ်ပါတယ်တစ်ချိန်တည်းမှာပဲအစိုးရနဲ့ကျောင်းသားတွေရဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကိုလည်းရန်ကုန်မြို့မှာကျင်းပနေပါတယ်ဒီဆွေးနွေးပွဲမစခင်ကျောင်းသား15ဦးတည်းကတက္ကသနဲ့မြေလက်ကျောင်းသားတွေကိုသမရယုံဝင်ကြီးကရန်ကုန်ကိုခြိတက်ခြင်းမလုပ်ဖို့မြစ်တာရက်ခံခဲ့တယ်လို့ဆိုပါတယ်
။ဟိုတက္ကသပဲတက္ကသနဲ့မြေလက်အဲ့ဒီမှာကျောင်းသားကောင်းတွေကတော့သူဟိုပြည်သူဝင်ကြီးဟိုကလေသမတယုံဝင်ကြီးဦးလော့ထွန်ကတော့အဲ့လိုမျိုးလာပြောပါလားလေသူကမျက်နှာငယ်လေးနဲ့မှအဲ့လိုမျိုးကျောင်းသားတွေရန်ကုန်မြို့ကိုတော့လုံးဝမဝင်ရပါနဲ့လို့နောက်ပြီးတော့အခုကမြစ်တာရက်ခံပါတယ်လောက်တော့မှတော့ဘောနောမှာအဲ့ဒီမှာဖြစ်ဖြစ်တပိတ်ဖြစ်နေတဲ့အခြေအနေတွေရှိတယ်ပေါ့နော်ရန်ကုန်မှာအဲ့ဒီမှာလူသမားတို့လင်သမားတို့အများကြီးရှိတယ်အဲ့ဒီဥရောပဆိုးရွားကိုပေါ့နော်အဲ့ဒီမှာဆင်မပြေမှုတွေများနေလို့လင်သမားတွေကမကျေနပ်နိုင်အများကြီးရှိပါတယ်ပေါ့လို့အဲ့လိုမျိုးမဝင်ကြပါနဲ့လို့တော့အဲ့ဒီမှာပြည်သူ့ဝန်ကြီးဦးလော့ထွန်းကတော့စီဝေးမတိုင်ခင်တော့တောင်းပန်တယ်လို့ပြောတယ်မှာသူကအခုကကျွန်တော်လေးအဲ့မှာအခုဟိုဆန်တော်ကော်မတီကဖုန်းဆက်တာအဲ့မှာပြဿနာတခုအဲ့မူချမ်းကပညာရေးဝန်ကြီးဌာနတခုဆွဲတယ်ကျွန်တော်တို့အဲဒီကနေကျွန်တော်တို့ဘက်ကတခုဆွဲအဲ့မှာနှစ်ခုဖြစ်နေတဲ့
အစိုးရအနေနဲ့ရန်ကုန်ကိုကျောင်းသားတပိတ်စစ်ကြောင်းတွေဝင်လာမယ်ဆိုရင်တည်ဆဲဥပဒေအရအရေးယူမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ဘကိုးတိုင်းအတွင်းကနယ်မြို့တွေမှာတော့ကော်မတီတွေဖွဲ့ပြီးကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေကိုတားဆီးနိုင်ရေးဆွေးနွေးနေကြတယ်ဆိုပြီးဒေသခံကဆက်ပြောပြပါဗျာ
Kenya juga dikau tu lah muka pun lah yoba melu jore ha, tu lah. Ha, cuman alu lah yoni ni kan, cawna ni kan, ni kan, setu lah lah, ha, cawna ni lama tu dah melu tu lah. Cuman tu ni lah, eh, cuman tu new new hari dah cakap yoni ni, yoni ni tu new lagi mah, cuman tu air new tu lagi seni mui tu ada ni. Cuman tu new ni mah, siapa new ni mah, eh, tu lagi seni mui ni tu je, eh, di mana new new hari pergi pergi, tu 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 new lagi pergi, cuman tu di bawah ikan ni mah. Siapa je ni, eh, tu tu ah, ni tu. ยูมิซ่าเดี๋ยวจะเอาไปอะไรอ่ะทุกคนช่วยเหลือพี่นายดามิดามิดามิดามิเนี่ยเอาทุกคนที่ทุกคนที่ดูดูดูมีขนาดเลยเดี๋ยวบอกแล้วมันไม่ได้ดูดูดูดีอะไรเนี่ยแล้วชิ้นชิ้นเดียวดามิเนี่ยเอาทุกคนที่เฮียนี่ดามิเฮ้ยโหเนี่ยที่ดูดูเนี่ยสกัดตัวสุดท้ายเจ้าชิ้นมาแต่ฉันว่าดูบอกนะดีเจ้าหน้าอยู่บนโลนี้เนี่ยมา
เอ็มยูตาปีนี้อุบลีกูเจ้าหน้าริกาโน้เวมาลากาสับปีสัตย์เดินไปมาเข้าบีเดนเอาเย็บปองเช่าเสื้อด้วยสุยากาเที่ยงเป็นผู้มีชีลาจังสูบีเจ้าหน้าริกาขยี้เสียชีเต็มไปลูบีสุยากาอธิบุพเจ้าท่านนั่นเป็นยังอุบลีกูสั่งจิงกังวลนิจาราพิบาร์เลยสุยากาโรปีเกเรฟิฟวายดาสัตย์เนี่ยรงอารอสุนีเวมาเจ้าหน้าริกาสูเรอเชติกูมูอาพีสบอตุเกเรสูบีเปียวสุเกบาร์เลยเจ้าหน้าริกาโรลุตอมาอธิบุพเจ้าท่านเนี่ยอุบลีพิลาเรที่สาวยิ่งเดิน ရှင်ရခင်ပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေရတဲ့ចောင်းသားတွေနဲ့အာဏာပိုင်တွေသဘောတူညီမှုရရှိလိုက်ကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာကျုံတောင်းကျုံကဲရရှိခဲ့တယ်လို့ပြောရမယ်ဒီသဘောတူညီချက်အမှန်တကယ်ဆက်လက်အကောင့်ထဲပေါ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲတကယ်လို့အတားအဆီးခလုတ်ကင်းတစုံတရာပေါ်လာခဲ့ရင်ဘယ်လိုကျော်လွှားသင့်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323982554 fax number 2323982992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
နောက်ထပ်2နာရီကြာမြန်မာစံတော်ချိန်ည9နာရီမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်မှာဒီတိုက်ရိုက်လေလိုင်းကိုတင်ဆက်မှာမို့ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မြန်မာနိုင်ငံမှာတော့ထူးခြားတဲ့စီးရီးအခြေအနေတွေဖြစ်ပေါ်တဲ့အခါမှာအချိန်နဲ့တပြေးညီပြည်သူတွေသိရှိနိုင်ဖို့တပ်မတော်ကာကွယ်ရေးဝန်ကြီးဌာနဘက်ကသတင်းအချက်လက်မှန်တွေကိုပွင့်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့ပြည်တွင်းစာနယ်ဇင်းသမားတွေတောင်းဆိုလိုက်ပါတယ်။ဒီကနေ့တက်မတော်ကာဝေးဦးစီးချုပ်နဲ့တီရင်းစာနေစင်းသမားတွေပထမဆုံးအချိန်တပ်ပိုင်းဆိုင်ရာထူးခြားတဲ့အခြေအနေနဲ့ပတ်သက်လို့ကာချုပ်ကိုတိုက်ရိုက်မေးမြန်းခွင့်ရခဲ့တယ်လို့နောက်အခါမှာလည်းတက်မတော်ဘက်ကမီဒီယာတွေနဲ့အမြဲထိတွေ့ဆက်ဆံမှုတွေလုပ်နိုင်ဖို့ကိုသတင်းသမားတွေလိုလားနေကြတဲ့အကြောင်းတွေးဆခွင့်ရခဲ့တဲ့သတင်းသမားတွေက VOA ကိုပြောပါရယ်မတ်ဆုမွန်ကအသေးစိတ်တင်ပြမှာပါ
ဒီကနေ့ဖေဖော်ဝါရီလ14ရက်နေ့နေပြည်တော်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပထမဦးဆုံးအချိန်ပြည်တွင်းသတင်းဂျာနယ်တွေနဲ့တီးတန့်တွေ့ဆုံခွင့်ရခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတွေ့ဆုံမေးမြန်းခွင့်ကြိုတင်ခွင့်တောင်းထားတဲ့ပြည်တွင်းသတင်းမီဒီယာတွေကို15မိနစ်စီတီးတန့်တွေ့ဆုံမေးမြန်းခွင့်ပေးခဲ့တာပါ။အခုလက်ရှိမြန်မာအစိုးရတပ်နဲ့ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသလောက်ကိုင်းမြို့မှာဖုံကြားရှင်ဦးဆောင်တဲ့ကိုကန့်တပ်တွေနဲ့စစ်ရေးအခြေအနေကိုကာကြုတ်ကိုအဓိကထားမေးမြန်းခဲ့ကြတယ်လို့ 7 days သတင်းဂျာနယ်ကအမှုဆောင်အယ်ဒီတာကိုအားမန်က VOA မြန်မာပိုင်းကိုပြောပါတယ်
။အခုကပထမဆုံးမှာ drive ရှင်းကို drive ကိုတီးရအောင်ပေါ့နော်။ interview ချိန်ကန့်တက်ပြီးတော့ interview ပြလိုက်တာ။ဟိုအဓိကဟိုကတော့အခုလောလောလတ်လတ်ဆယ်တော့တောက်ကဲလည်းပတ်သက်တဲ့ကိစ္စကိုကန့်တက်ပဲလည်းပတ်သက်ပြီးတော့အဓိကဒီနေ့ဆိုရင်တော့တွေ့ရတာကျွန်တော်တို့ပုံနဲ့မီဒီယာများရတယ်ပေါ့နော်။ broadcast နေတဲ့ရုပ်သံကတော့ sky net ပဲပါတယ်ပေါ့နော်။ drive ကိုအချိန်ယူချိန်ပြီးတာပထမဆုံးကိုပြောပါတယ်။
တက်မတော်ကာကွယ်ရေးဦးစီးချုပ်ကသတင်းမီဒီယာတွေနဲ့ထိတွေ့မှုရှိအောင်ကြိုးပမ်းလာနေတဲ့အပေါ်ကြိုးဆိုပေမဲ့တပ်ပိုင်းဆိုင်ရာသတင်းအချက်အလက်တွေကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဓာတ်ရိုက်ပြောဆိုခွင့်ပေးနိုင်တဲ့သူထားရှိပေးဖို့နဲ့အချိန်နဲ့တပြေးညီသတင်းရယူခွင့်ရှိဖို့သတင်းသမားတွေဘက်ကလိုလားတယ်ဆိုတာကိုလည်းတက်မတော်အကာကွယ်ရေးဦးစီးချုပ်ဘက်ကလှုံ့ဆော်ပေးဖို့အရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်
ဟိုမေးခြင်းတဲ့ဟာတွေအများကြီးတော့လေအချိန်ကန့်နဲ့လောက်တာတော့ကျွန်တော်တို့ဒီဘောပေါ့နော်မေးခြင်းတဲ့ဟာလေးမြန်မြန်မေးရဖို့ပဲလို့တော့အဲ့မှာသူတက်ဘက်ကဟာလေးစီစဉ်နေတဲ့ဟာလေးဘာတွေပြောရဲပေါ့နော်ပြီးတော့ဟိုကျွန်တော်ထက်စီတာစာနေအကောင့်တွေနဲ့သူတို့နဲ့တွေ့ရပြီးရင်ဟိုကျွန်တော်တို့ဒီဟိုသတင်းသမားမီဒီယာတွေဘက်ကကိုယ်တိုင်တချို့နဲ့ဟိုတက်ဘက်ကကိုယ်တိုင်တချို့နဲ့ပထမဆုံးအချိန်ကအခုတွေ့ပြီးသွားပြီးတွေ့ပြီးတော့အဲ့ဒီသတင်းထုတ်ပြန်ရေးကိုချောမွေ့အောင်သူတို့လုပ်နေပါတော့အခုဒီနေ့သိရတာတော့ ဟိုမကြခင်မှာလဲဒီ February ဖြစ်ဖြစ်နေရှိမကြခင်မှာလဲဒီသတင်းထုတ်ပြန်ရေးနဲ့ပတ်သက်ပြီးတော့လေဟိုသူအင်ဂျီအောင်မီဒီယာမီဒီယာတွေဘက်ကလည်းကိုးကားလို့ရအောင်နောက်သူဘက်ကလည်းထုတ်ပြန်ခြင်းနဲ့အောင်ဒီကူထုတ်ပြန်လို့ရအောင်လုပ်တဲ့ process တော့ရှိရလို့ပြောတယ်
။တိုင်းပြည်တွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညာရေးဖော်ဆောင်နေမှုတွေ၊နောက်နယ်မြေတွင်းမှာအောက်ခြေတပ်တွေအချင်းချင်းထိတွေ့ပြီးတော့စစ်ရေးတင်းမာမှုတွေနဲ့ပတ်သက်လို့ပြည်သူများအကြမမှန်သတင်းကောလာဟလတွေမပြတ်နှံ့ရလေအောင်တက်မတော်ဘက်ကလည်းသတင်းမှန်ထုတ်ပြန်မှုအရေးကြီးတယ်လို့ကိုအားမန်ကအကြံပြုပါတယ
်။သတင်းသမားမီဒီယာတွေဘက်ကကိုယ်စားလှယ်တရှုနဲ့တက်ဖက်ကကိုယ်စားလှယ်တရှုနဲ့သူထုတ်ပြန်နေတဲ့ပုံစံအခုလက်ရှိဆိုရင်ကျွန်တော်မြန်မာနိုင်ငံစာနယ်ဇင်းကောင်စီခံတဲ့ဟိုတက်ဖက်ကလည်းသတင်းတရှုဆိုရင်ပေါ့နော်ပါလေရင်ကောင်းစီခံတယ်ခံပြီးတော့မှအဲ့ဒီကသတင်းထုတ်ပြန်ချက်ဟိုစာရွက်တင်နေလာတာများပါတယ်အဲ့ဒီစာရွက်တင်နေကိုကျွန်တော်တို့ဒီ email ရနေစင်ဟိုစာရွက်တင်ကောင်းစီကတောင်းရှိသူတွေကတိုက်တီကိုလိုက်ပြီးတော့ဖြန့်ဝေရတယ်ဟိုများပါများအဲ့ထုတ်ပြန်ချက်တွေကြည့်လိုက်လို့ရှိရင်လည်းကျွန်တော်တို့အချိန်တိုင်းဖြစ်မနေဘူးတိုင်းမင်းဖြစ်မနေဘူးဟိုအချိန်ကအဲ့တော့နည်းနည်းလေးခွာပြီးမှဟိုနောက်ကျပြီးမှထုတ်ပြန်တာမျိုးဖြစ်တော့ကျွန်တော်မီဒီယာတွေဘက်ကပြန်ပြီးတော့အဲ့ဒီသတင်းတွေကုန်းတော့မယ်ဆိုတဲ့အခါမှာလည်းအချိန်အားဖြင့်ဟိုဒီစာဖတ်သူတွေပြည်သူတွေတကယ်သိချင်တဲ့အချိန်မျိုးမှာဟုတ်ပြီတော့လေသတင်းတန်ဖိုးကကျပါတယ်ဒီတိကျနေပုံပဲနဲ့နောက်ကျပြီးတော့မှထွက်လာတော့လေ။နောက်အခုဥပမာကျွန်တော်ဒီလောက်ကန်တိုက်ပွဲနဲ့ပတ်သက်ပြီးတော့ဒီတစ်ခေါက်တော့လောက်ကန်တိုက်ပွဲနဲ့ပတ်သက်ထုတ်တာဆန်လင်းကောင်းစီကမ်ပိန်းနဲ့တီမာကျင်ညာလေပေါ့။တီမာကျင်ညာပေမဲ့လည်းဒီခေါက်လေးရက်ကတော်တော်လေးခွာပြီးတော့ဟိုထုတ်ပြန်တယ်။ထုတ်ပြန်တော့ဟိုကျွန်တော်ကိုယ်တိုင်လည်းသတင်းတွေဒီလောက်ဒီဆိုကန်ဒီလောက်တိုက်ပွဲနဲ့ပတ်သက်ပြီးသတင်းယူရတဲ့အခါမှာတစ်ဖက်ကဘယ်သူမင်းမင်းဘယ်သူမှဟိုအတီးပြုတ်ပြေလို့မရအောင်ဖြစ်တော့လေ။အရှုံးအားတွေမှာကျွန်တော်တို့ဒီတက်မတော်ဘက်ကမရတော့ဟိုအုပ်ချုပ်ရေးဘိုင်းကနောက်ရဲဘက်ဘိုင်းကအဲ့တော့ကျွန်တော်အဲ့လိုမျိုးဒေတာကန်ဒီနဲ့ကြီးရတဲ့အခါမှာသတင်းတွေကတိမ်းပေါင်းနေတာမျိုးပေါ့နော်။မတိမကျဖြစ်တာမျိုးတွေရှိပါတယ်။တကယ်ကိုစပုတ်ပါဆန်တကယ်ထားပြီးတော့သူတို့အနေနဲ့အဲ့ဟိုစာရင်းကောင်းစီကတင်ခံရတော့မှကျွန်တော်တို့တချို့အားတွေကကြံ့ကြံ့နေတယ်။ဒါရိုက်ထုတ်ထုတ်ပေးနေပြန်ဆိုလို့ရှိရင်တော့လေ။ပို့ပြီးတော့အချိန်တိုင်းသူတို့ပြောချင်တဲ့အားတွေကိုဒီလိုလေတကယ်သိချင်တဲ့အချိန်မှာပို့ပြရမယ်။အဲ့ဒီအတွက်ကြောင့်ကောလာဟလတွေလည်းလူတွေရောက်ဖြည့်ဖြည့်ပြီးဖြည့်ပြောင်းပြီးဖြစ်ပြီးတော့လေ။ဟိုတက်ရဲ့ image ကိုဟိုပုံမြင်သွားမှုပိုင်းရောအခုကျွန်တော်သွားနေတဲ့ဒီလိုဖြစ်ပြီးရောက်တယ်တော့ပို့ပြီးတော့ကျွန်တော်သင်ပြီးသားပဲချင်ပါရယ်နော်ပေါ်လာလာကြီးဓာတ်ထဲမှာပဲပြောစကားနဲ့ညီကြုံးနေပဲနဲ့တိတိကျကျသိရပြီလေဟိုဘာဖြစ်တယ်ဘယ်လိုဖြစ်တယ်ဆိုတာဆုံးဖြတ်ချက်နဲ့ချောက်ကျွန်တော်အဲ့တိုင်းပြန်တော့ပို့ပြီးအားလုံးသင်ပြီးမယ်လို့ချင်ပါရယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မီဒီယာတွေတွေ့ဆုံမှုအပေါ်မှာသတင်းထုတ်ပြန်မှုရှိတယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွင်မှုကိုကျော်မင်းစွေကပြောပါရယ်ပြည်ရင်းသတင်းမီဒီယာတွေနဲ့တီးတန့်တွေ့ဆုံခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံသတင်းစာဆရာများအသင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ဆုံပြီးတော့သတင်းအချက်အလက်ဖလှယ်နိုင်ရင်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင
်မဆုမွန်ပြပြသွားတာပါရှင်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ရှင်မြန်မာနိုင်ငံကယာယီတက်သေးကန်လက်မှတ် White Cat တွေဟာမက်လာကုံမှာတက်တန်းကုံတော့မှာမို့မေလာကုံနောက်ဆုံးထားပြန်လဲအနှံဖို့မြမအစိုးရရဲ့ကြေညာချက်ဟာအမျိုးသားပြန်လဲတင့်မြက်ရေးနဲ့စန့်ကျင်တဲ့လုပ်ရက်တစ်ခုလို့အမေရိကန်အစိုးရကပြောလိုက်ပါတယ်ဒီလိုပြန်လဲအနှံခိုင်းတဲ့အတွက်လဲကုလသမဂ္ဂဘက်ကစိုးရိမ်မှုရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့ဒေါက်ခေမျိုးသက်ကပြောပြမှာပါရှင
်မြမနိုင်ငံက White Card လို့ခေါ်တဲ့ယာယီတက်သေးကန်လက်မှတ်တွေအတွက်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်လို့နိုင်ငံတော်သမရာရုံးရဲ့ကြေညာချက်နဲ့ပတ်သက်ပြီးဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုအမေရိကန်အစိုးရကစောင့်ကြည့်နေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရှေ့တောင်အာရှရေးရာဌာနခွဲတာဝန်ခံတဦးက VOA ကိုပြောပါတယ
် And we are looking closely at the implications. We have been on record multiple times.
ကြေညာချက်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုကျွန်တော်တို့အနီးကစောင့်ကြည့်သွားမှာပါမြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့ကန့်သတ်မှုတွေအတွက်အမေရိကန်အစိုးရကစိုးရိမ်ပူပန်တဲ့အကြောင်းထပ်တလဲလဲပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီကန့်သတ်မှုတွေဟာရိုဟင်ဂျာတွေကိုတက်ရောက်မှုရှိနေပြီးဒီထဲမှာနိုင်ငံသားဖြစ်မှုခွဲခြားဆက်ဆံမှုခရီးသွားကန့်သတ်မှုတွေပါဝင်နေတာပါ
။အခုကြေညာချက်ကနေ White Card ကိုင်းဆောင်သူတွေအတွက်ရပိုင်ခွင့်ပိတ်ပင်လိုက်တာဟာမြန်မာနိုင်ငံပြန်လည်တင့်မြတ်ရေးလှုပ်ဆောင်မယ်ဆိုတဲ့အာဏာပိုင်တွေရဲ့ဂရုပေးချက်နဲ့ဆန့်ကျင်နေပါတယ်လို့လည်းပြောပါတယ်။
Steps that deny the rights of white card holders would run counter to the Burmese government's commitments to reconciliation.
ကုလဖက်ကကိုင်းဆောင်သူတွေရဲ့ရပိုင်권ကိုညှင်းပယ်ဖို့လှုပ်ဆောင်တဲ့ခြေလှမ်းတွေဟာအမျိုးသားပြန်လည်တည်မြဲရေးနိုင်ငံသားတိုင်းအတွက်နိုင်ငံတွင်းဥပဒေတွေနဲ့ရောနိုင်ငံတကာစံနှုန်းတွေနဲ့အညီပါကာကွယ်ပေးဖို့နဲ့2015ရွေးကောက်ပွဲမှာအလုံးပါဝင်권ရစေရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂရုပေးချက်တွေနဲ့ဆန့်ကျင်နေပါတယ်
ကုလသမဂ္ဂကလည်းဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပါတ်ကိုယ်တိုင်အနီးကစောင့်ကြည့်နေပါတယ်လို့ချက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန် ဒူဒါရီကပြောကြားခဲ့ပါတယ
်။ We're very concerned about the reported notification that holders of temporary ID cards will be required to hand in
ယာယီတက္ကသိုလ်ကပြားကင်ဆောင်သူတွေကိုသူတို့ရဲ့ကပြားတွေပြန်အပ်ဖို့လိုရဲဆိုရဲပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အထူးစိုးရိမ်ပူပန်ပါတယ်။မစ္စတာနမ်ဘီယားကဒီကိစ္စနဲ့ပတ်သက်ပြီးအနီးကပ်စောင့်ကြည့်နေသလိုဒီကြေညာချက်ကဘာလို့ဆိုလိုရဲဆိုတာနဲ့မြမအစိုးရအရင်တော့ပေးထားတဲ့ဂရီတွေနဲ့ကိုက်ညီမှုရှိမရှိဆိုတာတွေကိုအသေးစိတ်သိအောင်စူးစမ်းနေပါတယ်။
February 17ရက်ဗိုလ်တပ်ဦးနဲ့ကသမရယုံကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာလက်ရှိ White Card ကန်ဆောင်ထားသူတွေရဲ့ကပ်ပြားအလုံးဟာ2015 March 31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာမို့မေလ31ရက်နောက်ဆုံးထားပြီးပန်းရောင်နိုင်ငံသားကန်နဲ့လာရောက်လဲလှယ်ကြရမယ်လို့ဖော်ပြထားပါတယ်။အခုလိုပန်းရောင်နိုင်ငံသားကပ်ပြားရဖို့အတွက်ဆိုရင်လည်းတီစဲနိုင်ငံသားစီစီဥပဒေတွေအရစစ်ဆေးပြီးနိုင်ငံသားဖြစ်ပိုင်ခွင့်ဥပဒေနဲ့ကန့်ညီမှသာထုတ်ပေးမယ်လို့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ဒီကြေညာချက်ဟာအစိုးရကနိုင်ငံသားစီစီချမ်းလုပ်ငန်းစဉ်ကိုမိုးဝင်အထူးစီမံချက်အနေနဲ့ရှင်းပြဆောင်ရွက်နေခြင်းတစ်စိတ်တစ်ပိုင်းဖြစ်ပြီးဒီအထူးစီမံချက်ကိုအကောင့်ထည့်ဖော်ဖို့တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရက်ရွာကျေးရွာအုပ်စုကြီးကြပ်မှုကော်မတီများကနေတဆင့်ဆောင်ရွက်ဖို့လဲညွှန်ကြားခဲ့တာပါ။အရင်စစ်စိုးရလက်ထက်တုန်းကWhite Card ယာယီတက်တေကံနဲ့မှကန်ဆောင်ထားသူတွေအနေနဲ့လူမှုဆန္ဒခရင်ပွဲတွေအပါအဝင်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာပါမဲပေးခွင့်ပြုခဲ့ပေမဲ့2008ဖွဲ့စည်းပုံမှာတော့အဲ့ဒီလိုဖော်ပြမထားပါဘူး။ဒါကြောင့်ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးသမရဦးသိန်းစင် February 10ရက်နေ့ကလက်မှတ်ရေးထုတ်လိုက်တဲ့ဥပဒေမူကြမ်းပေါ်မှာအခြေတင်ညှဉ်းပန်းမှုတွေအခုထိရှိနေတာပါ
။ဒါကတော့ဒေါက်ခင်မြို့သက်ပြောပြသွားတာပါရှင်။VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုလည်းအခုရေဒီယိုအစီအစဉ်ပြီးမြန်မာစံတော်ချိန်ည9နာရီကနေပြီးတော့9နာရီခွဲအထိ Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာမှာကြည့်ရှုမယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကိုစာလိုက်ကနေတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းကတဆင့်စာလိုက်တက်တာအမှတ်855ဗဟိုစာလိုက်ကြီးကန္နာလန်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပါအောင်ရှင်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာပြစ်ခတ်ရဆဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နိုင်ပိုင်းမဲ့လိုတော့တဲ့အချိန်ထိယူကရိန်းအစိုးရတပ်တွေနဲ့ရုရှားထောက်ခံတဲ့ခွဲထွက်ရေးသဘုံတွေကြားမှာတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတဲ့ဒီယူကရိန်းရှေ့ပိုင်းမှာပြစ်ခတ်ရဆဲရေးတည်တံ့ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့တနင်္ဂနွေနေ့မှာအရေးပေါ်စီဝေးပွဲကျင်းပဖို့ရှိနေပါတဲ့သက်ဆိုင်သူအလုံးသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်ကြဖို့ရုရှားရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းပေါ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားမှမဲခွဲဆုံးဖြတ်ကြမှာဖြစ်တယ်လို့ကုလသမဂ္ဂတာဝန်တွေကပြောပါတယ်အီရန်နျူကလ িয়ার အရေးသဘောတူညီချက်တစ်ခုရဖို့အတွက်အမေရိကန်နဲ့အီရန်တို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအီရန်ဘာသာရေးခေါင်းဆောင်ကြီးနဲ့အမေရိကန်သမ္မတတို့အပြန်အလှန်ဆက်ရေးသားခဲ့တယ်လို့ Wall Street Journal သတင်းစာကြီးကဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကိုဒီအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကစာပြန်ခဲ့တာဖြစ်တယ်လို့တောက်ချာနေမှာဖော်ပြတဲ့သတင်းစာတွေမှာရေးသားထားပါတယ်။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့သဘောတူညီချက်တစ်ခုရခဲ့ရင်အစ္စလာမ်အစွန်းရောက် IS တွေကိုအမေရိကန်နဲ့အီရန်တို့ပူးပေါင်းတိုက်ခိုက်နိုင်ခြေပိုရှိလာမယ်လို့ဘာသာရေးကောင်ဆောင်ကြီးကစာပြန်ခဲ့တဲ့အကြောင်းသတင်းထဲမှာဆူထားပါတယ်။မြန်မာနိုင်ငံကအပါအဝင်ပိုယဟန်မင်းကြီး Francis ရွေးချယ်ထားတဲ့ Cardinal Yohannes အမတ်အသစ်အပါ20ကိုဒီကနေ့တရားဝင်ခန့်အပ်လိုက်ပါပြီ။Vatican က St. Peter Basilica ဘုရားကျောင်းထဲမှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာမြန်မာနိုင်ငံအတွက် Cardinal Yohannes အမတ် Charles Mangpo အပါအဝင်နိုင်ငံပေါင်း18နိုင်ငံအတွက် Cardinal ဖုန်းတော်ကြီးသစ်တွေကိုပုပ် Yohannes ကြီး Francis ကိုယ်တိုင်တင်မြှောက်ခန့်အပ်ခဲ့ပါတယ်။ Vatican အုပ်ချုပ်ရေးအဖွဲ့ Roman Curia မှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်လဲ Cardinal Yohannes အမတ်တွေအားလုံး February 12ရက်နဲ့13ရက်နေ့တွေမှာဆွေးနွေးခဲ့ကြပြီးတော့အသင်းတော်မှာလုံးဝပွင့်လင်းမြင်သာမှုရှိရမယ်လို့ပုပ် Yohannes ကြီးကပြောခဲ့ပါတယ်ရှင်။
ကျေးဇူးပါရှင်ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမမအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ခဲ့တာပါနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America,
Washington.